စေပရိပခါတွေဖြစ်နေတဲ့မွန်နဲ့ကရင်ပြည်နယ်ထဲမှာမြမစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့တံပြန်တိုက်ခိုက်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးပိုက်မှာအခက်အခဲတွေရှိလာနေပါတယ်။ကုန်ကားတွေနဲ့ခရီးသည်တွေယင်လိုက်နေသတိထားပြီးတော့သွာလာနေကြရတယ်လို့ယထာခီးစဉ်တချို့ကလည်းကန့်သက်လျှော့ချလိုက်ပါတယ်။ရန်ကုန်ကမေးမြန်းတင်ပို့ထားတဲ့ဒီမွန်နဲ့ကရင်ပြည်နယ်ဘက်ကစီရေးအခြေအနေကိုတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းက KNU ရဲ့တပ်မဟာတေထိန်းချုပ်နယ်မြေဖြစ်တဲ့တထုံခရိုင်ထဲမှာယထာတစီမိုင်းထိပြီးတဲ့နောက်မြမမီယထာဌာနကရန်ကုန်မော်လမြိုင်ယထာခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။လုံခြုံရေးအခြေအနေကြောင့်ခီးစဉ်လျှော့ချလိုက်ရတာဖြစ်ကြောင်းမြမမီယထာဌာနကတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။ဆက်ပြီးတော့တင်းနေတော့ဒီကကာတင်းတွေကလည်းရှိတယ်လေ။ဒါကဆက်ဖို့တော့ဟိုကလမ်းကြောင်းတာယာရင်တော့ထွက်မှာပါ။လမ်းကြောင်းတာယာမှုမရှိဘူး။ခီးတဲ့စီးနှင်းမှုကလည်းဟောဘောနော်ခီးတယ်ရလဲစက်တဲ့ဘူးသားလောက်ပဲစီးတယ်။လမ်းမူကြရီကတူးရှိတဲ့အတွက်လမ်းမူကြရီကတိတ်စီးနေမှုအားနေတဲ့အတွက်အဲအကြောင်းကျွန်တော်ကချက်ခဏရာကြီးချက်သိမ့်ခါတော့
လုံကျုံချင်းနေကြောင်းလက်ရှိမှာယထာခီးစဉ်တွေကရန်ကုန်ကနေမန္တလေးပြည်မော်လမြိုင်ဒီခီးစဉ်လောက်ပဲပြည့်ဆွဲနိုင်တော့တာပါ။မွန်ပြည်နယ်ကြိုက်ထိုးတထုံနဲ့ပေါင်မြို့နယ်တွေမှာ KNU KNLA BPLA ABSDF PDF စတဲ့အဖွဲ့တွေနဲ့မြန်မာစစ်တပ်တွေရဲ့တိုက်ပွဲတွေရှိနေပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ရဲ့အာရှလမ်းမကြီးပေါ်ကတံတားတစင်းလဲပြီးခဲ့တဲ့ရက်ပိုင်းကမိုင်းခွဲခံရပြီးတံတားအောက်လမ်းလွှဲကနေသွာလာရကြောင်းခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ်ဒီလမ်းပေါ်မှာမကြာခဏဆိုသလိုပြစ်ခတ်မှုတွေရှိနေတာကြောင့်အခြေအနေကြည့်ပြီးသွာလာနေရစေဖြစ်ကြောင်းသူကပြောပါတယ
်ကျွန်တော်တို့တောင်ပေါ်ကစကားတော့ကျုံးတယ်လေညောင်တွေကတော့ကျွန်တော်အောက်ကသူတို့အောက်ကယာယီလမ်းလကလေယာယီလမ်းသွားတော့ယာယီလမ်းသွားတော့အဲဖုန်းကြီးလာတော့အစီအလာတူကြီးကတော့ဘယ်လိုလဲပြတာအဲဒီတော့နမီတော့ပါလို့ကြာတော့နည်းနည်းအလုံးမျိုးပေါ့ဟိုစစ်တဲ့ခဏလေးတော့ခဏတန်းစီရတာ
မွန်ပြည်နယ်နဲ့ကရင်ပြည်နယ်က KNU ထိန်းချုပ်နယ်မြေတွေမှာမြန်မာစစ်တပ်နဲ့ KNU KNLA တို့တိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေရာတွေမှာမြန်မာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးအသုံးပြုမှုတွေရှိနေပြီးလူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့အရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိနေကြောင်းဒေသခံတွေကိုကြေကွာပြီးသတင်းတွေကရေးသားဖော်ပြကြပါတယ်ခင်ဗျာ။